ဒီနှစ်2022ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကြီးကိုပြင်သစ်ဆိုင်ဆရာမအက်ဒနီအက်နိုရရှိသွားခဲ့ပါတယ်
The Nobel Prize in Literature for 2022 is awarded to the French author Annie Ernaux for the courage.
ပင်ကိုညံစွမ်းကွယ်လွယ်မှုနဲ့တားဆီးတွေကိုဖော်ထုတ်ပေးနိုင်တဲ့ရဲစွမ်းတတ်တည်နဲ့လက်တွေ့စံမကားတွေအတွက်ဆိုင်ဆရာမအက်နိုကိုနိုဘယ်ဆုပေးဖို့ရွေးချယ်လိုက်တယ်လို့ဆွေဒင်နိုဘယ်ဆုရွေးချယ်ရေးဖွဲ့အကယ်ဒမီရဲ့အမြဲတမ်းတွင်ဝင်မက်စ်မန်ကကြေညာသွားခဲ့တာပါ။အက်နိုရဲ့ရေးသားမှုတွေကကျမဘာသာစကားနဲ့လူဒန်းစားကွဲပြားမှုကွာဟာချက်တွေကိုမတူညီတဲ့ရှုထောင့်တွေကနေတစိုက်မမတ်ဆန်းစစ်ဖော်ပြခဲ့ပြီးသူ့ရဲ့စာရေးဆရာဖြစ်တည်မှုဘဝကလည်းရှေးလျားခက်ခဲလွန်းတယ်လို့ဆွေရေးချယ်ရေးအဖွဲ့ကရှင်းပြပါတယ်။စာပေဆိုင်ရာနိုဘယ်ဆုအတွက်ဒီဆုငွေဆွေဒင်ခရိုနာ10သန်းဒေါ်လာ9သိန်းနီးပါးကိုချီးမြှင့်ပေးမှာဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုကို1900ခုနှစ်ကစချီးမြှင့်ခဲ့တာပါ။ဒီဆုကိုပထမဆုံးအာရှကလက်ခံရရှိခဲ့သူကတော့အိန္ဒိယနိုင်ငံကကဗျာဆရာကြီးရာဘင်နတ်ဒကိုဖြစ်ပြီး1913ခုနှစ်ကရရှိခဲ့တာဖြစ်ပါတယ်ခင်ဗျ